ရန်ကုန်မြို့အာဇာနီဗိမာန်မှာကျင်းပတဲ့82ကြိမ်မြောက်အာဇာနီနေ့နိုင်ငံတော်အခမ်းအနားကိုတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့လွှတ်တော်ဥက္ကဋ္ဌတွေတက်ရောက်ခဲ့တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းလည်းတက်ရောက်ဂါရဝပြုခဲ့ပါတယ်။ NND အစိုးရတဲ့လက်ထက်၄ကြိမ်မြောက်ကျင်းပတဲ့အာဇာနီနေ့အခမ်းအနားကိုတော့နိုင်ငံတော်သမ္မတအနေနဲ့ပထမဦးဆုံးအကြိမ်ဖြစ်တက်ရောက်ဂါရဝပြုတာလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့အာဇာနီနေ့အခမ်းအနားကိုကိုယ်တိုင်သွားရောက်ပြီးသတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းစံဟင်းကပြောပြပေးမှာပါ။
ဒီကနေ့ကျင်းပတဲ့အာဇာနီနေ့နိုင်ငံတော်အခမ်းအနားအနေဒီဆိုရလက်ထက်မှာစတုထအကြီးမြတ်ကျင်းပတဲ့အခမ်းအနားဖြစ်ပါတယ်။ရန်ကုန်အာဇာနီဗိမာန်အပြင်အခြားအထင်ကြီးနေရာတွေနဲ့အခြားတိုင်းနယ်ပြည်နယ်တွေမှာပါကျင်းပကြတာပါ။ရန်ကုန်မြို့အာဇာနီဗိမာန်မှာကျင်းပတဲ့82ကြိမ်မြောက်အာဇာနီနေ့နိုင်ငံတော်အခမ်းအနားကိုတမန်တော်ဦးဝင်းမြင့်ဦးဆောင်တဲ့အစိုးရအဖွဲ့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့လွှတ်တော်ဥက္ကဋ္ဌဦးတို့တက်ရောက်ကြတာပါပြုခဲ့ကြတာပါ။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့အာဇာနီခေါင်းဆောင်ကြီးရဲ့မိသားစုဝင်တခုအနေနဲ့တက်ရောက်ကြတာပါပြုခဲ့တာဖြစ်ပါလေ။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဆိုရတက်လာပြီး၄နှစ်အကြာမှာနိုင်ငံတော်တမန်တော်ဦးအနေနဲ့အာဇာနီနေ့အခမ်းအနားကိုပထမဆုံးအကြိမ်တက်ရောက်ခြင်းဖြစ်ပါတယ်။စစ်အစိုးရလက်ထက်ကျင်းပခဲ့တဲ့အာဇာနီနေ့အခမ်းအနားတွေကိုအစိုးရဝန်ကြီးအဆင့်သာတက်ရောက်ခဲ့ကြတာဖြစ်ပြီး2010နောက်ပိုင်းကလေးကကြေကြေပြန့်ပြန့်စတင်ကျင်းပလာတာဖြစ်ပါတယ်။တက်မန်တော်သားဟောင်းတူဖြစ်တဲ့အတွက်ဒီလိုနေမျိုးမှာဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနီခေါင်းဆောင်တွေကိုလာရောက်ခလာပြုတယ်လို့ဆိုသူကတော့သူဝနာမျိုးနယ်ကဦးညီစီဖြစ်ပါတယ်။
ဘုရားကိုတတိယရဲအနေနဲ့လောက်ချင်းဖြစ်တော့နောက်တစ်ခါကျတော့လည်းတခါဒီကလည်းတမလို့လားဖြစ်တဲ့အတွက်ကြောင်းမလို့အဲကြောင်းမလို့တော့တမိတာဟောဒီဒီလိုဒီချိန်ခါမှာသူဥသိဝန်နေတဲ့အထိမ်းမှန်နေတယ
်ရန်ကုန်မှာတော့အာဇာနီနေ့အခမ်းအနားတွေကိုအာဇာနီဗိမာန်အပြင်ဘုချုပ်နေထိုင်တဲ့အိမ်အာဇာနီခေါင်းဆောင်တွေလောက်ချက်ခင်ရတဲ့အတွင်းဝင်ရုံနဲ့ဘုချုပ်ကျေးရွှေရှိတဲ့နေရာတွေမှာကျင်းပခဲ့ပါတယ်အတွင်းဝင်များရုံကိုတော့ပြီးခဲ့တဲ့2015ခုနှစ်ကစပြီးအာဇာနီနေ့ရောက်တိုင်းပြည်သူအများဝင်ရောက်လေ့လာနိုင်အောင်ဖွင့်လှစ်ပေးလေရှိပါတယ်ဒီနေ့မှာတော့အတွင်းဝင်ရုံးထဲမှာပြည်စင်မှုတွေပြုလုပ်နေတဲ့အတွက်အာဇာနီခေါင်းဆောင်တွေကြဆုံခဲ့တဲ့အစည်းအဝေးခန်းမကိုတက်ရောက်ကြည့်ရှုခွင့်ပေးထားခဲ့ပြီးနောက်နေ့ပြင်ဆင်မှုတွေပြီးရင်တက်ရောက်ခွင့်ပြုမှာဖြစ်တယ်လို့ရန်ကုန်မြို့တော်စီမံသားရေးကော်မတီတွဲဖွဲ့အတင်းရေးမှူးဦးတန်းကအခုလိုပြောပါတယ
်ဒီနေရာကိုပြန်ပြီးတော့အောက်မေ့ပဲရအောင်နော်အနေနဲ့ဒီမှာလမ်းတွေအသေးပြုခန်းနာတွေလည်းလုပ်ပေးပြီးရင်ဘုချုပ်တို့ကြဆုံခဲ့တဲ့အခန်းကိုလည်းပဲအောက်မှာ LED ဘုံနဲ့ဒီအများပြည်သူကြည့်ရှုနိုင်ဖို့ပဲကြားသာထားပါတယ်။ဆရာဆိုရင်ပြင်းဒီကြိုးတို့ကြာဆုံးခြင်းကကြံရှိခဲ့တဲ့ပစ္စည်းတစ်နဲ့ရှိမှုကိုလည်းပဲဒီမှာအောက်မှာ LED ဘုံနဲ့ကြားသာထားဖြစ်ပါတယ်။အဲဒါမဲ့နှစ်ပါဆိုရင်တော့ဒီကြိုးတို့ကြာဆုံးခဲ့တဲ့အခန်းပြုပြင်ပြီးသွားပြီဖြစ်ပါတယ်။အဲဒါမဲ့နှစ်ပါဆိုရင်တော့အများပြည်သူကဒီကြိုးတို့ကြောက်တာနဲ့ကောင်းတာနဲ့ကောင်းတော်များများကြာဆုံးခဲ့တဲ့အခန်းကိုလိုက်ရိုက်ပြော
အစိုးရအဆက်ဆက်လက်ထက်ဇူလိုင်19ရက်နေ့အာဇာနီနေ့အခမ်းအနားကိုနေ့စဉ်ကျင်းပလာတာအခုဆိုရင်82နှစ်ပြည့်ရှိခဲ့လာပါပြီ။နေ့စဉ်ဒီနေ့နီလာတိုင်းနိုင်ငံပိုင်သတင်းစာတွေမှာဗိုလ်ချုပ်အောင်ဆန်းရဲ့မိကုံးတွေကအုပ်ချုပ်သူတို့စိတ်ကြိမ်မိကုံးတို့ကိုကောင်းတဲ့ဖော်ပြလေးရှိပါတယ်။အခုဗိုလ်ချုပ်အောင်ဆန်းရဲ့သမီးဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လက်ထက်မှာလည်းအာဇာနီနေ့အခမ်းအနားကိုနိုင်ငံတော်အစ်စ်ကျင်းပပြီးရခိုင်မျိုးအပါအဝင်မြို့ကြီးတော်တော်များများမှာအခမ်းအနားတွေကြေကြေပြန့်ပြန့်လှုပ်ဆောင်နေတာပါ။ဒါပေမဲ့လို့ဗိုလ်ချုပ်အောင်ဆန်းချမှတ်ခဲ့တဲ့လမ်းစဉ်တွေအာဇာနီခေါင်းဆောင်ကြီးတွေကမျှော်မှန်းခဲ့တဲ့လွတ်လပ်ရေးမျှော်မှန်းချက်တွေကပြေးဝလာပြီလားဆိုတာကတော့မေးခွန်းထုတ်เสียပါအစိုးရအဆက်ဆက်ဘလို့ဝဲမှုပြောင်ပြောင်လူထုကတော့အာဇာနီနေ့ရောက်တိုင်းအာဇာနီနေ့အခမ်းအနားတွေကိုပုံစံအမျိုးမျိုးနဲ့ကျင်းပလေးရှိကြပါတယ်ခင်ဗျာ